မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကသမရဥဝင်းနဲ့ဒေါန်ဆန်းစုကြည်နဲ့အစိုးရဖွဲ့ဝင်တွေပြည်သူတွေကိုထင်တယ်လို့ဖမ်းဆီးမှုတွေတိုးလာနေတယ်လို့မြန်မာဒီမိုကရေစီဖွဲ့ချုပ် NLD အဖွဲ့ဝင်တွေနဲ့ဒီမိုကရေစီဖော်ဆောင်မှုလုပ်နေသူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာအတွက်ကုလသမဂ္ဂကအထူးစိတ်ပူကြောင်းအတင်းမှုချုပ်ရုံးပြောခွင့်ရစတက်ဖန်ဒူဂျာရက်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
We are deeply concerned by the intensification and arbitrary arrests in Myanmar. The
targeting of Tamil Panchimuri Tola that Kula Tamaga is a true story in Bali. NLD Pro and Rene Thurne Sen and Nidure, Yamanang and Democracy Lanja Mopena for Lone Dure, Thurne Chegan, Yabanu, Chen Tongagane, Ninian Sasu is Sanapiati, Thurne Losam Hujan, Pimata, Kania Tone, Dilo, Tam, Panchimuri, Yapia, Melu Jobai.သမရဥဝင်းနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပါဝင်အစိုးရအဖွဲ့ဝင်တွေကိုထင်တယ်လို့ဖမ်းဆီးနေတာအတွက်စိတ်ပူကြောင်းမစလာဆုံးကလုံခြုံရေးကောင်စီကထုတ်ပြန်ထားတယ်လို့အခုရပိုင်းတွင် NLD ရုံးတွေတိုက်ခိုက်ခံရတာအတွက်ကုလသမဂ္ဂကစိုးရိမ်ကြောင်းလည်းပြောပါရယ်။ဒေမှုဆိုင်အကြမ်းဖက်မှုတွေတိုးလာတာပါဝင်အဖမ်းခံရသူတွေအပေါ်မှာစစ်တပ်ကျူးလွန်မှုတွေဆန္ဒပြတည်သူပေါ်ခြေမှုဖြစ်ပွားတာနဲ့ပတ်သက်ပြီးကုလသမဂ္ဂစိုးရိမ်နေရဆဲဖြစ်ကြောင်းပြောပါရယ်။စစ်တပ်အာဏာသိမ်းရောနောက်ပိုင်းစစ်တပ်ဖမ်းဆီးထားတဲ့တေဆုံးရသူက185ဦးရမနေရှိပြီးသူတို့ခန္ဓာကိုယ်တွေပေါ်မှာနှိပ်စက်နှိမ့်မှန်းထားတဲ့လက္ခဏာတွေတွေ့ရတယ်လို့ပြောပါတယ်။မြန်မာစစ်တပ်နဲ့ဖန်ထားသူအားလုံးကိုလည်းပြန်လွှတ်ပေးဖို့ပြောပါတယ်။